ဂါဇာတောင်ပိုင်းရာဖာမြို့စစ်ဆေးရေးကိုချက်ချင်းရပ်ဖို့ယောပတ်တမကအီယူကအစ္စရေးကိုဗိုလ်လူနေကတောင်းဆိုလိုက်ပါတယ်။ဒီစစ်ဆေးရေးကြောင့်လူသားချင်းစာနာထောက်ထားမှုဆောင်ရွက်ချက်တွေပြန့်ပြားရပြီးလူတွေပို့လို့ရွှေပြောင်းနေထိုင်ရငတ်မခေါင်းပါဒုက္ခတွေကြုံတွေ့ကြရတယ်လို့လည်းအီယူကပြောပါတယ်။အစ္စရေးမှာကိုခုကပိုင်ခွင့်ရှိပေမဲ့မင်္ဂလာဥပဒေတွေကိုလိုက်နာပြီးအရက်သားတွေကိုကာကွယ်ရပါမယ်လို့အီယူနိုင်ငံကြားရေးရာမူဝါဒအကြီးအကဲဂျိုးဆက်ဘိုရဲလ်ကြေညာချက်မှာပြောပါတယ်။အစ္စရေးကဂါဇာစစ်ဆေးကိုဆက်လက်ဆင်နွှဲမယ်ဆိုရင်အီယူနဲ့အစ္စရေးဆက်ဆံရေးပေါ်ထိခိုက်နိုင်မယ်လို့လည်းမစ္စတာဘိုရဲကပြောပါတယ်။ဆက်တဲ့မှာပဲဖမ်းဆီးထားတဲ့ဒဇာဂန်တွေကိုလွတ်ပေးဖို့ဟာမတ်ကိုအီယူကတောင်းဆိုလိုက်ပါတယ်။လွန်ခဲ့တဲ့ရက်အတွင်းဂါဇာကမ်းမြောင်တစ်ခုလုံးမှာအကြမ်းအဖြစ်ပြစ်မှတ်80ကိုလေကြောင်းကတိုက်ခိုက်ခဲ့ပြီးရာဖာရှိပဲပိုင်းကိုတော့မြေပြင်တပ်တွေကတိုက်ခဲ့တယ်လို့အစ္စရေးစစ်တပ်ကဗိုလ်ဒူးနေကပြောပါတယ်။ဂါဇာမြောက်ပိုင်းနေရာအတော်များများမှာလည်းဟာမတ်တပ်တွေနဲ့အစ္စရေးတပ်တွေတိုက်နေကြတာပါ။